သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်
။တော်ရရှင်များရှင်စစ်ကောင်စီရဲ့တပ်တွေဟာအာဏာသိမ်းထားတဲ့ကာလအတွင်းမှာပြည်သူပေါင်း 4,000 ကျော်ကိုဖမ်းဆီးခဲ့တယ်လို့အဲ့ဒီအထက်က 1,000 ကျော်ဟာအမျိုးသမီးငယ်တွေပဲဖြစ်ကြပါတယ်။အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်လည်းအမျိုးသမီး 50 နီးပါးတေဆုံးခဲ့ရပါတယ်။အမျိုးသမီးတွေဟာလက်ရှိဖမ်းဆီးခံထားရတဲ့အချိန်မှာလည်းအကြမ်းဖက်မှုများစွာကြုံတွေ့နေရတယ်ဆိုတဲ့အကြောင်းတင်ပြထားတဲ့တန်လွင်ခဲရဲ့ဆောင်းပါးကိုနားဆင်ရမှာဖြစ်ပါတယ်ရှင်
။ပေါင်ကားဆိုင်မြေအရေးကိုယ်တိုင်ကအဲ့လိုဆောက်ကန်နေတဲ့ပေါင်ကြားရောဆောက်ကန်ပြီးတော့အဲ့လိုမျိုးပြင်ကျန်းသုံးတဲ့ဒုတ်တန်တန်ပိုင်နေလေအဲ့လိုအတိရိုက်တယ်မျက်နှာရောချစီးရိုက်တာပြီးတော့အဲ့အမရဲ့ပုံပေါ်ရေးတက်ခွာရေးတက်ခွာရေးသဖြင့်ဆောက်တယ်အဲ့လိုမျိုးတဲ့
စစ်အာဏာရှင်စန့်ကျင်ဆန္ဒထုတ်ဖော်လို့ဆိုပြီးစစ်ကောင်စီရဲ့ဖမ်းဆီးခံခဲ့ရတာပြန်လည်လွတ်မြောက်လာသူတို့ရဲ့မီဒီယာတခုနဲ့အင်တာဗျူးအမိအဖြစ်လုပ်ထားတာပါသူပြန်ပြောချက်အရာစစ်ကောင်စီရဲ့ဥပဒေနဲ့ညီလို့အဖမ်းခံရပြီးစစ်ကြောရေးပို့ခံရတဲ့အမျိုးသမီးငယ်အချို့ကိုစစ်တပ်နဲ့ရဲတွေကစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာကျူးလွန်မှုတွေရှိနေတယ်ဆိုတာပြည်သူတွေသိခဲ့ရပါတယ်အဲ့ဒီနောက်အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေရတဲ့မို့စစ်ကောင်စီကို Facebook စာမျက်နှာတွေကတစင်ဆန္ဒထုတ်ဖော်တာတွေလည်းရှိလာပါတယ်ပြီးခဲ့တဲ့ရက်ပိုင်းမှာပဲအမျိုးသမီးငယ်တွေရဲ့မျက်နှာမှာအညိုအမဲဆွဲနေတဲ့ပုံစံအင်ဂျီတွေပေါ်သွေးရောင်တွေစွန်းနေတဲ့ပုံစံတွေနဲ့ဆန္ဒထုတ်ဖော်မှုတွေက Facebook Twitter စတဲ့လူမှုကွန်ရက်တွေပေါ်ပြန့်နှံ့ခဲ့ပါတယ်ဒီလိုတရုတ်ပေါ်ကမ်ပိန်းကိုပထမဆုံးပြုလုပ်ခဲ့သူလည်းဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဌာနဒုဝန်ကြီးဒေါ်အီတင်စာမောင်က
ဦးတနီးရဖြစ်သွားတဲ့ကိစ္စဆိုရင်ဒါတံပုံးတီးတဲ့အမျိုးသမီးတွေလမ်းမှာတက်ကတာကခိုင်းနေဆိုတာပြန်ဒါတော်တော်ယုံမှုကောက်လုပ်နေတယ်။ရင်ကျင်းမှုရှိတဲ့အတိုင်းဝိုင်းစားဒါမျိုးဘဲတော့မှမလုပ်အမျိုးသမီးတယောက်ကိုလေးလေးဆဆနဲ့ဆက်စပ်နေအောင်ပါရင်ကျင်းအတိုင်းဝိုင်းကဒါမျိုးဘဲတော့မှမလုပ်ဒါရင်ကျင်းမှုရှိတဲ့အတိုင်းဝိုင်းဒါအကြက်ဖက်အဖွဲ့အစည်းဒါလူစိတ်လည်းမရှိဘူးအဲဘလို့မှဒါကျွန်တော်အတိုင်းဝိုင်းထဲမှာလက်သိခံလို့မရတဲ့ဒါဒီလိုမျိုးရေလို့
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူပြည်သူဦးရေဟာ3,400ကျော်ရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်အဲ့ဒီထဲမှာအမျိုးသမီးအရေတက်က3,000ဖြစ်တဲ့1,000ကျော်ပါဝင်နေတာပါအမျိုးသမီးတွေကိုဖမ်းဆီးတဲ့အခါစစ်ကောင်စီရဲ့တပ်တွေကလမ်းပေါ်မှာတင်ရိုက်နှက်အကြမ်းဖက်တာတရွတ်တိုက်ဆွဲခေါ်တာမဖမ်းခင်လူလဲကောင်မှာအရှက်ကွဲအောင်လှုပ်ဆောင်တာတွေရှိပါတယ်ဖမ်းဆီးခံရတဲ့အမျိုးသမီးတွေကိုစစ်ကြောရေးကိုခေါ်သွားပြီးချိန်မှာလည်းရိုက်နှက်စစ်မေးတာကိုယ်ခန္ဓာကိုထိပါပြီးလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာတွေရှိနေတာပါဒီလိုလှုပ်ဆောင်မှုတွေဟာအခုလိုအချိန်မြို့ကြီးတွေမှာမျက်မြင်ကျူးလွန်တာသတင်းစီးဆင်းမှုတွေရှိလာတာကြောင့်သာပြည်သူတွေပေါ်ပေါ်တင်တင်တိလာရတာဖြစ်ပါတယ်။အရင်ကတိုင်းရင်းသားဒေသတွေမှာဆိုစစ်ပဋိပက္ခအတွင်စစ်တပ်ကဗျူဟာတစ်ခုလက်နက်တစ်ခုလိုအသုံးပြုခဲ့တာကြောင့်အခုလိုခန်းစားခဲ့ကြရတာနှစ်ပေါင်း80ကျော်ပြီလို့ပြောလာသူကအမျိုးသမီးများအဖွဲ့ချုပ်မြန်မာကအထွေထွေအတွင်းရင်မှုနော်ဆဲဆဲပ
ါ။ဒီလိုမျိုးပဋိပက္ခမှာဆိုရင်အမျိုးသမီးတွေကဓာမျိုးတွေကြုံနေရမယ်ဆိုတဲ့ဟာမျိုးကိုကျမတို့စိုးရင်နဲ့ပြောလဲပြောတယ်နိုင်ငံတကာကိုလည်းထပ်ပြောတယ်ထပ်လောင်းပြီးတော့ပြောတယ်ပေါ့နော်ဒီလိုလင်ပိုင်းဆိုင်ရာစော်ကားမှုတွေလင်ပိုင်းဆိုင်ရာဒီထိပါနောက်ရှက်မှုတွေကသူတို့ရဲ့ strategy တစ်ခုဖြစ်တယ်ဘာလို့လဲဆိုတော့ကျမတို့ခမ်းမချေရဒီနေ့ရဲ့ဆန္ဒဖော်ထုတ်ဆန္ဒပြမှုမှာဒီအမျိုးသမီးတွေ60ရာခိုင်နှုန်းကျော်လောက်ရှိနိုင်နေပေါ့နော်။ဘာလို့ဆိုတော့ CDM movement အပါအဝင်တခြားသော debate committee တွေတခြားသော debate တွေအပါအဝင်ပေါ့နော်။အမျိုးသမီးအင်အားစုတွေပါပေါ့နော်။အဲ့လောက်ရှိနေတယ်ဆိုတော့သူတို့လည်းထပ်ခဲ့မှာပဲအမျိုးသမီးတွေကိုဘယ်လိုလုပ်ရည်သူတို့တွေကအရှက်သိက္ခာတွေကြမလဲပြီးလို့ရှိရင်ကြောက်သွားမလဲပြီးလို့နောက်ထပ်မဝင်လာအောင်သူတို့ဘယ်လိုပြောမလဲနောက်ထပ်ဆန္ဒပြမှုတွေနဲ့မပါဝင်လာအောင်လုပ်ရမယ်ဆိုတဲ့ strategy ကတော့သူတို့ဆွဲမှာ
မြန်မာနိုင်ငံဟာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့အခွင့်အရေးကိုတိတိကျကျပြဋ္ဌာန်းထားတဲ့အမျိုးသမီးတွေပေါ်နှီးမျိုးစုံနဲ့ခွဲခြားမှုပပျောက်ရေးကုလသမဂ္ဂသဘောတူစာချုပ်စီတော်ကိုလက်မှတ်ရေးထိုးခဲ့တာ24နှစ်ရှိခဲ့ပါပြီစီတော်စာချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့လည်းအမျိုးသမီးတွေကိုကာကွယ်ပေးတဲ့တရားဥပဒေတွေအခုချိန်ထိမရှိသေးပါဘူး အမျိုးသမီးတွေပေါ်အကြမ်းဖက်မှုတားဆီးရေးဥပဒေကိုအမျိုးသမီးအရေးလှောက်ရှားသူတွေတက်ဆိုင်ရာဥပဒေကျွမ်းကျင်ပညာရှင်တွေနဲ့ရှေ့နေချုပ်ယုံတို့က2013ခုနှစ်ကလေးကအချိန်ချင်းဆွေးနွေးပြီးစတင်ရေးဆွဲခဲ့ပေမဲ့အခုချိန်ထိမပြထန်နိုင်သေးပါဘူး။ဒါကြောင့်အမျိုးသမီးတွေအကြမ်းဖက်ခံရပြီးတဲ့နောက်တက်ဆိုင်ရာမှာအမှုဖွင့်ပေမဲ့အလွယ်တကူဖွင့်လို့မရတာမျိုးတွေဟာအရင်ကတည်းကရှိနေတာမို့လက်ရှိအချိန်မှာတော့ပိုလို့တောင်ဆိုးနေတဲ့အနေအထားကိုရောက်နေတာပါ။လက်ရှိကာလမှာဥပဒေပိုင်းဆိုင်ရာလိုက်ပါကူညီဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှိနေတူကတော့လက်တလောအမျိုးသမီးတွေကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
အခုကလေဥပဒေတွေဆိုတာတက်ဆိုင်ရင်ဒီအခုချိန်မှာဒေတရားရေရဲစခန်းမှာပဲဖြစ်ဖြစ်ပေါ့နော်လှုပ်ဆောင်လို့မရဘူးဒါကြောင့်မို့ကျမတို့တွေတရားဆွဲချင်ပါတယ်ဒါမှမဟုတ်အမှုဖွင့်ချင်ပါတယ်ဆိုရင်တော့ဘယ်အမှုမှအဖွင့်ခွင့်မပြုဥပဒေအရာကျမတို့ရဲ့ဒီချိန်မှာကပြောလို့ဟိုစရမလို့ဥပဒေဆိုတာတော့ရှိရဲ့ဒါပေမဲ့ပြောဟိုလှုပ်လို့ကမရဘူးအထူးသဖြင့်စီအုပ်ချုပ်ရေးရှိတဲ့နေရာ6နေရာရှိရဲ့6နေရာဆိုရင် no law at all လို့ပြောလို့ရတယ်ဥပဒေဆိုတော့လုံးဝမရှိတော့ဘူးအမိတ်နဲ့ပဲတော်ရတယ်ဒီလိုမျိုးလုပ်တဲ့အခါမှာအမျိုးသမီးတွေဒီချိန်မှာကျွန်တော်တို့အခုအခွင့်အရေးဖြစ်ပါလိုက်တာမှာပြောလို့ရတဲ့အနေအထားမှာရှိနေဆိုတော့ဒါမဲ့ပြီးသေးဖြစ်ပြီးတော့မှမပြတ်ရသေးတဲ့ဥပဒေတွေကတော့အများကြီးပဲဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တိုင်တန်းအရေးယူဆောင်ရွက်တာမျိုးတွေကရေးစခန်းတွေမှာမလုပ်သေးဘူးဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းပြီးတယ်ဘာလို့လဲဆိုဥပမာကျွန်တော်တို့လူတွေအမှုတွေအဖမ်းခံရတယ်ဘယ်ကိုခေါ်ဝါးလဲမသိဘူးအဖမ်းခံရသလားရောက်သွားတာလားကျွန်တော်တို့ကမသိဘူးမသိတဲ့အခါမှာဒီကိစ္စနဲ့ပတ်သက်ပြီးတော့လိုက်ပြီးမေးမြန်းတဲ့အခါမှာတချို့ရေးစခန်းတွေကသူတို့လည်းမသိဘူးတဲ့မသိတော့ကျွန်တော်အဲ့ဆိုလူပြောက်တိုင်ချက်ဖွင့်ချင်တယ်ဆိုတော့လူပြောက်တိုင်ချက်ကိုလည်းဒီကိစ္စတွေပြီးမှပဲနားခဲ့ပါဆိုပြီးသူတို့ပြောတယ်တဲ့ဆိုတော့ကျွန်တော်တို့အနေနဲ့ဒီနေရာမှာအခွင့်အရေးဆိုတော့တော်တော်ပြောတာခက်သွားတယ်
စစ်ကောင်စီရဲ့တပ်တွေကမတရားဖက်စီးခံရတဲ့အမျိုးသမီးတွေပေါ်စစ်ကြောမင်းမြတ်တဲ့အခါနှင်းပန်းနှိမ့်ဆက်တာနှုတ်နဲ့အကြမ်းဖက်တာလိန်ကျမ်းဖက်နောက်ဆက်တာတွေနဲ့လိန်မိုင်းဆိုင်ရာအမျက်ထုတ်တာဒဏ်ရာအနာတရပြင်းထန်စွာရအောင်ရိုက်နှက်တာတွေပေါ်တိုင်ကြားတာတွေကိုအမျိုးသားညီညွတ်ရေးအစိုးရအနေနဲ့လက်ခံရရှိထားတယ်လို့ထုတ်ပြန်ထားပါတယ်တိုင်ကြားမှုတွေထဲမှာမိန်းကလေးငယ်တူကိုစစ်ဆေးမင်းမြတ်တဲ့နေရာမှာတင်မရင်းကျင်တာနောက်အမျိုးသမီးတယောက်ကိုကိုတိလက်ရောက်အကြံဖတ်မှုကြောင့်ကိုဝင်ပြတ်ကျတဲ့ဖြစ်စဉ်တွေအထိပါဝင်တယ်လို့သိရပါတယ်။အဲ့ဒီဖြစ်စဉ်တွေပေါ်အစိုးရပိုင်းဆိုင်ရာလှုပ်ဆောင်နေမှုတွေနဲ့ပတ်သက်ပြီးဒုဝန်ကြီးဒေါ်ဤတင်ဆောင်မောင်ကအခုလိုပြောပါတယ်
။ case တွေတက်လာပါတယ်ဘောနော်ဒီအမှုတွေတက်လာတဲ့တက်လာတဲ့အခါမှာကျောတို့ကချက်ချင်းအလုပ်လုပ်မရတဲ့ဒီအမှုတွေကိုပြန်ခွဲရအမျိုးအစားပြန်ခွဲရတယ်ပြန်ခွဲရပြီးတော့မှဘယ်အမှုကိုတော့ချက်ချင်းကျောတို့အကောင့်ထဲပေါ်ရမယ်ဘယ်အဆင့်ကိုတော့ကျမတို့ဒီထပ်ပို့ပြီးတော့မှအရင်ယူဆောင်ရရပေါ့နော်ဘယ်လောက်ဆိုရင်တော့ကျမတို့ကအာစိတ်ကျမ်းမာရေးပေါ့နော်ကောင်ဆယ်လင်းလုပ်ပေးရမယ်ဆိုရဟာမျိုးခွဲပြီးတော့မှအဆင်စင်လိုက်လုပ်နေပါတယ်ရှင်မျိုးသမီးအာလူငယ်နဲ့ကလေးသူငယ်ကြီးအားကိုညှိထားကျမတို့ကဒီပတ်မှာရှိတဲ့အဖွဲ့အစည်းတွေလည်းကျမတို့ကဒါထိရောက်စွာအကူပေးပါမယ်တိုင်ပြီးပြီးတော့မှထိရောက်စွာပေးပါမယ်နောက်တစ်ခုကပြည်ထဲမှာကျမတို့အစိုးရဖြစ်တယ်တရားဝင်အစိုးရဖြစ်တယ်တရားဝင်အစိုးရအနေနဲ့ကတော့ဒီပြည်လူထုတွေအပေါ်မှာစံဖတ်အပြည့်နေတဲ့အကြံဖက်အုပ်စုကိုကျမတို့အနေနဲ့ကနိုင်တဲ့နီလန်နေအားလုံးနဲ့အပြစ်ပြီးရှိနေပ
ါမယ်။မြန်မာနိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်1325နဲ့ဆက်ဆက်ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုပြီးခဲ့တဲ့အစိုးရတပ်တန်းတွေကလေးကအကောင့်ထဲပေါ်ကြက်ကြက်ပြက်ပြက်လှုပ်ဆောင်နေတဲ့နိုင်ငံလည်းဖြစ်ပါတယ်။UNSC က1325ကပြည်ပခ္ခတွေမှာပါဝင်ပတ်သက်သူတွေအနေနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုကြားမရေးရာအကြမ်းဖက်မှုမျိုးစုံကနေကာကွယ်ပေးရေးအထူးသဖြင့်ပြည်ပခ္ခတွေမှာဖြစ်ပွားလေးရှိတဲ့မရင်းချင်းမှုအပါအဝင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကနေကာကွယ်ပေးရေးကိုအထူးအလေးပေးဖော်ပြထားတဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်ဒါပေမဲ့လက်ရှိအနေအထားရတော့တိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့ကျူးလွန်မှုတွေကိုတော့အရေးမယူနိုင်သေးတဲ့အပြင်လက်တလောအာဏာသိမ်းကာလမှာပါထက်မှန်ကျူးလွန်မှုတွေတိုးလာတာပါကျူးလွန်သူနဲ့အဖွဲ့အစည်းတွေကိုအရေးယူနိုင်ဖို့နိုင်ငံတကာခုံရုံးတွေအထိပို့ဆောင်ဖို့လိုတယ်လို့လူ့အခွင့်အရေးလှုပ်ရှားသူတို့ဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်ဖမ်းဆီးနှိပ်စက်မှုတွေကကျွန်တော်တို့တားဆီးဖို့လဲလို့သလိုဖန်စီနှိမ့်ဆက်တဲ့နှိမ့်ဆက်ညှင်းပန်းခြင်းမှာတာဝန်ရှိတဲ့သူတွေကိုဥပဒေအရပြန်လည်အရေးယူနိုင်ဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီအရာတွေကလူသားမဆန်သောနှိမ့်ဆက်ညှင်းပန်းမှုလူကုန်သိက္ခာကိုညှိုးနှွမ်းစေသောလှုပ်ဆောင်မှုတွေဖြစ်တဲ့အတွက်ဒါကလူခွေချိုးဖောက်မှုတွေမကတော့ပါဘူး။ဒါကရာဇဝတ်မှုပါဖြစ်သွားပါပြီ။ဒီအချက်နဲ့ပတ်သက်ပြီးတော့ ရနိုင်သမျှတိုင်ကြားနိုင်တဲ့ရန်နေရာတွေကိုအသုံးပြုပြီးတော့တိုင်ကြားပေးဖို့နောက်တစ်ခါမှဒီလိုနှိပ်စက်ခံရတဲ့အမျိုးသမီးတွေပြန်ပြီးတော့လွတ်လာတဲ့ခါမှာသူတို့ရဲ့လုံခြုံရေးနဲ့သူတို့ရဲ့စိတ်ပိုင်းဆိုင်ရာဖြေသိမ့်ကုသမှုဒီအပိုင်းတွေကိုကျွန်တော်တို့အများကြီးပံ့ပိုးပေးဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ရုပ်ပိုင်းဆိုင်ရာနှိပ်စက်မှုအတွက်ဒဏ်ရာနာတရားတွေဖြစ်မယ်။ဒါတွေကတော့ကျန်းမာရေးအကူအညီပေါ့။နောက်တစ်ခုကတော့စိတ်ပိုင်းဆိုင်ရာပါ။ဒီလိုမျိုးအနှိဋ္ဌာယုံဆိုးတွေဖြတ်တန်းခဲ့ရတဲ့အမျိုးသမီးတွေမှာအနည်းငယ်များစိတ်ပိုင်းဆိုင်ရာထိခိုက်နာကျင်မှုတွေရှိပါလိမ့်မယ်။ဒဏ်ရာကိုဆေးကုယုံတွေမကဘဲနဲ့စိတ်ပိုင်းဆိုင်ရာနော်ထိခိုက်နာကျင်မှုတွေကိုပြန်လည်ပြီးတော့ဖြေသိမ့်ပေးတဲ့စိတ်ပိုင်းဆိုင်ရာအားပေးမှုတွေစိတ်ပိုင်းဆိုင်ရာဒီနှစ်သိမ့်ဆွေးနွေးမှုတွေဒါတွေကမဖြစ်မနေလှုပ်ပေးဖို့လိုအပ်ပါတယ်။ဒါမှသာသူတို့အနေနဲ့ဒီလိုမျိုးအဖြစ်ဆိုးတဲ့မှာအမြဲတမ်းစဉ်းစားပြီးတဝဲလဲလဲဖြစ်နေမဲ့အစားပြန်ပြီးတော့သူတို့ကျူးလွန်ခံရတဲ့ကိစ္စတွေအတွက်ပြန်လဲတိုက်ပွဲဝင်နိုင်တဲ့လူခွေကာကွယ်စောင့်ရှောက်သူတွေဖြစ်မယ်။ဒီကိစ္စကိုကျွန်တော်လုံးဝမမေ့သင့်ပါဘူ
း။အခုဆိုရင်မြန်မာနိုင်ငံမှာပြည်သူတွေသဘောမတူဘဲစစ်တပ်ကအာဏာကိုအတ္တမသိမ်းယူထားတာ3လတိတိရပ်ပေါင်း90ရှိခဲ့ပါပြီ။ပြည်သူတွေကိုအကြောက်တရားတွေဝင်အောင်အမျိုးမျိုးဖိနှိပ်ကြမ်းဖက်မှုတွေလှုပ်ဆောင်သလိုတက်ကြလှုပ်ရှားသူအမျိုးသမီးတွေလမ်းပေါ်မထွက်ရအောင်ဗျူဟာတစ်ခုလိုကျွလွန်နာတွေလုပ်နေတာပါဒါပေမဲ့နေ့စဉ်မပြတ်မကွက်ထွက်နေတဲ့ဆန္ဒပြတပိတ်တွေရဲ့ရှေ့တန်းမှာတော့အမျိုးသမီးငယ်တွေရဲ့တက်ကြတဲ့ဟစ်ကြေးတန်တွေကယော့မသွားပဲသူတို့ရဲ့တောက်ပလာတော့မယ့်အနာဂတ်အတွက်ဟိမ့်ညံလို့သာနေပါတော့တယ်ဒီသတင်းကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ